ဲစင်းပြဿနာဟာမဲစင်းတစ်ခါထုတ်ပြန်လိုက်တိုင်းအဝောက်တောင်းနှင်းဖြစ်နေပါတယ်။အခုနောက်ဆုံးအကြိမ်ထုတ်ပြန်တဲ့တနိုင်ငံလုံးဆိုင်ရာမဲစင်းမှာအရင်မှန်နေတဲ့စင်းတွေတော့ပြန်ပြီးမှားသွားတာတွေ့ရတယ်လို့ဆိုပါတယ်။ပို့ပြီးဆိုတာကတနေရာနဲ့တနေရာမဲစင်းထုတ်ပြန်တဲ့ပုံစံမတူတာကြောင့်စင်းသွားကြည့်တဲ့သူတွေအခက်အခဲတွေတွေ့ရတယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမဲဆန္ဒရှင်တွေကိုမဲမှန်မှန်ကန်ကန်ထက်နိုင်ရေးသင်တန်းတွေပေးနေတဲ့ငင်းအေးရှေ့ဆောင်အဖွဲ့ကဦးရဲအောင်ကခုလိုပြောပါတယ်
။သွားကြည့်တဲ့ပြည်သူတွေအတွက်မျက်စိလည်စရာတွေပဲတစ်ချိန်နဲ့တစ်ချိန်ကတ်တဲ့ပုံစံကြီးကမတူဘူးဖြစ်နေတယ်။နောက်အခုပြည်သူ့ရွေးကောက်ဝေးကော်မရှင်ကလည်းဒီထုတ်ပြန်ထားတာကမဲစင်းတာတိတာက30ရာခိုင်နှုန်းပဲရှိတယ်။အဲ့တော့30ရာခိုင်နှုန်းကိုတော့မှန်မလို့အမှားခံနိုင်နေဆိုတဲ့ကကျွန်တော်တို့ကျန်တဲ့မဲစင်းမရှိတဲ့ကျန်တဲ့လူတွေကမှန်ကြမှာပဲမှားကြမှာပဲဆိုတဲ့အခြေအနေဖြစ်နေတယ်။ကျွန်တော်တို့နေဒီ30ရုပ်တက်ကောင်မှလည်းဒီမဲစင်းနဲ့ပဲပြဿနာပြနေတဲ့အခါမှာအဲ့ဒီကတ္တနာကြီးဟာရွေးကောက်ပွဲကျင်းပရဲ့နေ့မှာဒီမဲပေးခွင့်ရတာနေတဲ့မရတာနေတဲ့တက်တာကြီးအများကြီးတက်လာနိုင်ပါလေ
။ဥယျာအောင်ပြောပြသွားတာပါ။မဲစင်းထုတ်ပြန်တာတွေပုံစံမတူသလိုမဲစင်းသွားကြည့်သူတွေဟာလည်းနဲနေတုံးပဲဖြစ်ပါတယ်။မဲစင်းအမားတွေကိုပုံစံဖြည့်ပြီးပြင်ဆင်ချက်တင်သူဟာလည်းတော်တော်လေးကိုနဲနေပါဗျ။ဒါအပြင်မဲထည့်နိုင်မှုပညာပေးလုပ်ငန်းတွေအထောက်အကူပေးတဲ့စာရွက်စာတမ်းတွေလည်းမရှိဖြစ်နေတာတွေ့ရတယ်လို့ဆိုပါဗျ။ဒီကိစ္စကိုရွေးကောက်ပွဲဝင်မဲ့ပါတီတွေအပြင်အရက်ဖက်လူမှုအဖွဲ့အစည်းတွေကဆောင်ရွက်ပေးနေတာလည်းအလွန်နဲနေတယ်လို့ဆိုပါဗျ။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာပြည်တစ်ပြည်လုံးမြို့နယ်ပေါင်း130ကိုတွားရောက်ခဲ့ပြီးမဲစင်းကျင်ညာတဲ့နေရာပေါင်း220ခုကိုတွားရောက်ကြည့်ခဲ့တဲ့ Pace အဖွဲ့ရဲ့တွေ့ရှိချက်နဲ့ပတ်သက်ပြီးအဖွဲ့ကဒါရိုက်တာဦးဆိုင်ရဲကျော်စွာမြင့်ပြောပြတာက
မဲဆန္ဒရှင်စီးရင်ဘယ်လောက်မှားလဲမမှားဘူးလဲဆိုရင်ကိန်းဂဏန်းကတော့ကျွန်တော်တို့မသိဘူး။ဒါပေမဲ့တရားတစ်ခုတော့ရှိတယ်။ဒီမဲဆန္ဒရှင်စီးရင်နဲ့ပတ်သက်ပြီးတော့မှပြည်သူလူရဲ့တွားရောက်ပြီးတော့မှကြီးစုတဲ့နှောင်းကအရင်နဲ့ဆိုရင်အင်မတန်ရှင်းတယ်။တစ်ချိန်တည်းမှာပဲနိုင်ငံရေးပါတီနဲ့ရက်ဖက်လူပဲစီတွေပေါင်းမှုအရင်နဲ့နေဆိုတာတွေ့ရတယ်။အဲ့ဒါတော့ကျွန်တော်တို့ကံပြီးလာရအောင်တော့ကျွန်တော်ပြောနိုင်တယ်
အခုတွေ့ရှိချက်တွေကိုထုတ်ပြန်လိုက်သလိုရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းတွေထံကိုအကြံပြုစာတွေပေးပို့ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အကြံပြုချက်တွေကိုလိုက်နာဆောင်ရွက်မယ်မဆောင်ရွက်ဘူးဆိုတာကတော့အဓိကမေးစရာမိန့်ခွန်းဖြစ်နေပါတယ်။တကယ်ကမဲစင်းအမားတွေကိုပြင်နိုင်ဖို့ဟာမှာအမားတွေဟာရက်ကြီးအဆင့်အောက်ဆုံးကစတင်မှားခဲ့တာဖြစ်လို့အောက်ဆုံးကနေပြန်လည်ပြင်ဆင်ဖို့လိုတယ်လို့ထောက်ပြသူတွေလည်းရှိပါတယ်။ဥယျာအောင်ပြောပြတာက
သက်ဆိုင်ရာကော်မရှင်ကြီးသူတို့ကော်မရှင်ကြီးအငိမ်ဆုံးဖြစ်တဲ့ရက်ကြီးကော်မရှင်ရဲ့အတွင်းမှုကမြက်ကွက်အုပ်ချုပ်ရေးရဲ့စည်ရည်ဖြစ်တယ်ဗျ။နှုံးနိုင်ငံမှာလည်းအုပ်ချုပ်ရေးရကအစိုးရကောင်းထီကျွန်တော်ကစည်ရင်အုပ်ချုပ်ရေးကျင်းတဲ့ကရှင်းပြတာဖြစ်တဲ့အတွက်ဒီပုံမှာလုပ်တင်နေဆိုတော့ဒီအစိုးရနေဘူးတောက်လျှောက်လုပ်မယ်ဆိုရင်တော့အများကြီးဟိုပုံကြီးတဲ့ပုံကြီးအများကြီးကောင်းလာဖို့ရှိပါတယ်။အဲ့ဒီလူတွေကမလုပ်ဘူးဆိုတော့ကျန်တဲ့နေရာကဘလုံးမကဘွယ်လို့မရနိုင်တဲ့အခြေအနေ
။ဥယျာအောင်ပြောပြသွားတာပါ။ဒါပေမဲ့လက်တွေ့မှာတော့ဖြစ်ပျက်နေတဲ့အမှားတွေအပေါ်မှာအမှန်ဖြစ်အောင်ထက်တယောက်နဲ့တယောက်လက်ညှိုးထိုးပစ်တင်မှုတွေဖြစ်ပေါ်နေပါတယ်။ပါတီကြီးတခုဖြစ်တဲ့ NLD ကပါတီနေနဲ့မဲစင်းတွေကိုကူညီစစ်ဆေးပေးနေခြင်းဟာရွေးကောက်ပွဲကော်မရှင်ကိုကူညီနေတာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ NLD ကိုလည်းကော်မရှင်ကအပြစ်ရှာတယ်ဆိုပြီးအပြစ်တင်တာခံရတယ်လို့ NLD ဘက်ကပြောပြပါတယ်။တကယ်ကမဲစင်းတွေအတွက်နိုင်ငံတကာအကူအညီအများအပြားဖြင့်နိုင်ငံတော်ကကုန်ကြငွေအများအပြားရှိခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအကူအညီပေးတဲ့နိုင်ငံတကာကမြန်မာနိုင်ငံမှာလာပြီးနှီးပညာတွေစမ်းတက်နေတာလားလက်တက်စမ်းနေတာလားလို့ပြောဆိုမှုတွေလည်းရှိပါတယ်
။အဲဒါနံပါတ်၁မဲစင်းမှန်ကန်မှုအတွက်အဓိကအကျိုးစားပြီးလုပ်မယ်ဆိုတာဒီနှီးပညာတွေနဲ့နောက်ဆုံးအချိန်ဒီနှီးပညာတွေစမ်းတက်နေတယ်ဆိုတဲ့ဟာကတော့စိတ်တော့မကောင်းလို့ထင်တယ်ဗျ။ဒီနှီးပညာတစ်တည်းကြောင့်ပဲနကူမှန်တဲ့လူတွေပြန်မှားကုန်တယ်။နောက်အောက်ကြီးမှာရှိတဲ့ကျွန်တော်ရက်ကြီးကော်မရှင်တွေ၊ရွံ့နယ်ကော်မရှင်တွေပြောတဲ့အခါကျတော့လေဒီမှာရှိတဲ့ဤပညာတွေကအစင်းနေတဲ့အခါမှာတိုးတိုးလုံးနေတဲ့လူတွေကစိတ်မကြွမ်းကျင်တဲ့အခါကျတော့ဒီဤပညာတွေတော့ကောင်းမတုံးတဲ့အတွက်နကူမှန်မိသားတွေအမှားတွေပြန်ဖြစ်တယ်ဆိုတာမျိုးတွေလည်းကျွန်တော်တို့တွေ့နေရတယ်ကြားနေရတယ်ဗျ
။ဥယဲအောင်ပြောပြသွားတာပါ။ဒီလိုအခြေအနေမှာရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိမရှိဆိုတဲ့မေးခွန်းနဲ့ပတ်သက်ပြီးလွတ်လပ်ခြင်းလွတ်လပ်မှာဖြစ်ပေမဲ့တရားမျှတမှုရှိမရှိဆိုတာကတော့စောင့်ကြည့်ရမှာဖြစ်တယ်လို့ဝေဖန်သူတွေလည်းရှိနေပါတယ်။ NLD ပါတီကစက်တင်ဘာလ22ရက်နေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ပါတီပြောရေးဆိုခွင့်ရှိသူဥညံဝင်းကအခုလိုပြောပါတယ်
။ဒီလိုလုပ်ပဲကတော့လိုအပ်တာတင်ပြမယ်။တင်ပြလို့မရရင်လည်း တခြားနီလာတခြားနီလာတော့တခြားမဟုတ်ပါဘူးကျွန်တော်တို့အားလုံးကမဲယုံလို့မှာကိုယ်စလဲကြီးရှိမယ်ကိုယ်စလဲကြီးလက်ထဲကိုဒီအမားရင်းစင်းအသာမဲလာပြီးတဲ့ချိန်မှာထပ်ပြီးတန်းကုန်မှာအဲ့တော့ကျွန်တော်တို့ဒီလာမဲ့ရေကောက်ပွဲအတွက်တရားနာတော်မှုဆိုတာကျွန်တော်တို့အတော်မျှော်လင့်မှုအခြေအနေသိရှိ
တရားမျှတမှုကိုမျှော်လင့်မှုအခြေအနေသိမရှိဘူးလို့ပြောပြသွားတာပါသောရရှင်များခင်ဗျာထူးခြားချက်တစ်ခုကတော့မဲဆင်းအမားတွေနဲ့ပတ်သက်ပြီးပါတီတော်တော်များများအတန်တွေစုစုညံညံပြောဆိုနေချိန်မှာအင်အားအကြီးဆုံးပါတီတစ်ခုဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကတော့ဘာတစ်ခုမှပြောဆိုဝေဖန်ခြင်းမပြုလုပ်တာပဲဖြစ်ပါတယ်ခင်ဗျာ